တမရော့စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကိုပြည်ထရေးဝန်ကြီးအစာထုတ်ခန့်အပ်ရေးအတွက်နိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်ပြခဲ့ရမှာအတီးပြုတ်မပြုတ်လာမဲ့10ရက်နေမှာဆုံးဖြတ်ဖို့ရှိပါတယ်။ဒီလိုပြည်ထရေးဝန်ကြီးပြောင်းလဲလိုက်တာကြောင့်လက်ရှိနိုင်ငံရေးအခြေအနေပေါ်မှာထူးထူးခြားခြားမသက်ရောက်နိုင်ကြောင်းလည်းနိုင်ငံရေးလှိလာဆောင်ကြည့်သူတွေကသုံးသပ်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုမူလစစ်ဘက်တာဝန်ပြန်လည်ထမ်းဆောင်ဖို့ခွင့်ပြုကြောင်းဒီလ၄ရက်နေ့ကနိုင်ငံတော်သမ္မတကအမိန့်ထုတ်ပြန်ပြီးခဲ့တဲ့နောက်လစ်လပ်သွားတဲ့ပြည်ထောင်စုဝန်ကြီးနေရာကိုအစာထိုးခန့်အပ်ဖို့ပြည်ထောင်စုလွှတ်တော်ကိုအမည်တင်သွင်းခဲ့တာဖြစ်ပါတယ်။လစ်လပ်သွားတဲ့နေရာကိုအစာထိုးခန့်အပ်ဖို့အမည်တင်သွင်းလိုက်တာကိုပြည်ထောင်စုလွှတ်တော်နာယကဦးတည်ခွန်မြတ်ကပြည်ထောင်စုလွှတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ်
။ဒုနာယကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အပ်ရေးကိစ္စလေးလလက်ရှိတော်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရာထူးနေရာတွင်တမတော်ကာကွယ်ရေးဦးစီးချုပ်မှပေးပို့လာတဲ့တမတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်အားခန့်အပ်တာဝန်ပေးလိုပါသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်930နှင့်ပုံမှန်ခွဲခန့်ငယ်နှင့်ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်ဆက်နှင့်ပုံမှန်ခွဲခခွေတို့ပါပြဋ္ဌာန်းချက်များအရာပြည်ထောင်စုလွှတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးပို့အပ်ပါသည်ပူတွဲကိုရေးမတန်းတစုံပုံဝင်းမြက်နိုင်ငံတော်တမရဖြစ်ပါလေ
နိုင်ငံတော်တမရကပေးပို့လာတဲ့စာမိတ်တူကိုလွှတ်တော်ကိုယ်စားလှယ်တွေထံဖြန့်ဝေပေးပြီးသတ်မှတ်ထားတဲ့အရေးချင်းတွေနဲ့မကိုက်ညီကြောင်းတည်တည်ထင်ရှားတာကြောင့်ကန့်ကွက်လိုသူတွေရှိရင်9ရက်နေ့ညနေ4နာရီနောက်ဆုံးထားစီရင်ပေးဖို့နဲ့ခန့်အပ်ခြင်းအတီးပြုတ်မပြုတ်ကိုလာမဲ့10ရက်နေ့ပြည်ထောင်စုလွှတ်တော်မှာဆုံးဖြတ်ဖို့ရာထားထားပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကကာကွယ်ရေးဝန်ကြီးပြည်ထောင်ရေးဝန်ကြီးနဲ့နှဆက်ရေးရဝန်ကြီးတွေရဲ့အမည်အစင်းကိုတမရော်ကာကွယ်ရေးဦးစီးချုပ်ထံကရယူပြီးပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်အရခန့်အပ်ရတာဖြစ်ပါတယ်။ကွယ်လွန်သူဗိုလ်မှူးချုပ်လွန်မောင်ရဲ့တားဖြစ်သူဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ဟာတမရော်စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ဆိုင်ယာဖအကြီးအကဲဖြစ်2016ခုနှစ်ကခံထားခံရသူပါ။အသက်60နီးပါးရှိပြီဖြစ်ပြီးဗိုလ်တင်တန်းကြောင့်အပတ်စဉ်64ဇင်းဖြစ်ပါတယ်အစိုးရတက်တန်းကုံဆုံးဖို့တစ်နှစ်လောက်ကြာရှိချိန်မှာအခုလိုပြည်ထောင်ဝန်ကြီးပြောင်းလဲလိုက်တာဟာလက်ရှိနိုင်ငံရေးအပေါ်မှာတော့တည်ရောက်မှုတစုံတရာရှိလာမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်ဒီပြည်ထောင်ဝန်ကြီးအပြောင်းလဲရနေတော့ဟိုကြီးကြီးမားမားတည်ရောက်မှုဖြစ်လာကြတာမရှိဘူးလို့မြင်နေရဒီအပြောင်းလဲကြောင်းမို့လို့ပေါ့လေဒီလက်တလောဖြစ်နေတဲ့နိုင်ငံရေးအပြောင်းလဲနောက်ကျုံနေရတဲ့အချက်တွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ချီးပြီးမှမတက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်။ဖြစ်နိုင်တာကတော့နောက်ဒီ2020ရွေးကောက်ပွဲအလွန်အစိုးရတက်တန်းမှာဒုတိယပြည်သူ့စုဖို့ကိုပြည်ထောင်ရေးဝန်ကြီးဌာနဝန်ကြီးဖြစ်ဆက်ပြီးတော့တာဝန်ပေးဖို့ရည်ရွယ်ပြီးတော့ထပ်အတာဝန်ပေးတာလည်းဖြစ်နိုင်တယ်လို့မြင်ပါတယ်။
လူမှုကွန်ရက်စာမျက်နှာတချို့မှာတမရော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေအပေါ်ပုဂ္ဂိုလ်ရေးအမြင်မကြည်လင်တာကြောင့်အပြောင်းလဲလုပ်တယ်ဆိုတဲ့ဝေဖန်မှုတွေကိုတော့ဒေါက်တာရံမျိုးသိန်းကလက်မခံကြောင်းပြောပါတယ်2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရဖွဲ့စည်းချိန်မှာတမရော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်ရေးဝန်ကြီးနေရာကိုစစ်ဘက်ရေးရာလုံခြုံရေးအရာရှိချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုစတင်ခန့်အပ်ခဲ့တာဖြစ်ပြီးလက်ရှိမှာလည်းစစ်ဘက်ရေးရာလုံခြုံရေးအရာရှိချုပ်ကိုထပ်မံရွေးချယ်ခဲ့တာဖြစ်ပါတယ်